ကမ္ဘာတစ်ပတ်ကူးစက်ပြန့်နေတဲ့ COVID-19 ကမ္ဘာကပ်ရောဂါကြီးကြောင်းသေဆုံးသူတွေနဲ့ရောဂါပိုးကူးစက်သူအရေအတွက်နိုင်တဲ့အမြတ်တိုးပွားလာနေတာမှာဒီကမ္ဘာလုံးတိုင်းတန်တဲ့သေဆုံးသူရေအတွက်တောက်ကြနေအထိ11,000ကျော်သွားပြီဖြစ်ပါတယ်တကမ္ဘာလုံးတိုင်းတာနဲ့ယောဂပုဂ္ဂိုလ်ဆက်နေသူအရေအတွက်ကတော့အခုချိန်ထိ2,000ခွဲကျော်သွားပါပြီ။လက်ရှိအချိန်မှာယောဂပုဂ္ဂိုလ်ဆက်သေဆုံးမှုအများဆုံးဖြစ်နေတာကဥရောပတိုက်ဖြစ်ပြီးသေဆုံးသူဥယျာဉ် 9,000 ကျော်သွားပြီဖြစ်ပါတယ်။ virus ကြောင့်သေဆုံးသူအရေအတွက်တရုတ်နိုင်ငံထက်ပိုများနေတဲ့အီတလီနိုင်ငံမှာတောက်ကြနေကနောက်ထပ်လူ628ဦးသေဆုံးခဲ့လို့သေဆုံးသူ 4,000 ကျော်သွားခဲ့ပါတယ်။ဒီတောက်ကြနေကအီတလီနိုင်ငံအတွင်းကာယယောဂစတင်ဖြစ်ပွားပြီး၄ဘက်အကြား virus ကြောင့်လူအများဆုံးသေဆုံးရတဲ့နေ့တစ်နေ့လည်းဖြစ်ပါတယ်။ဂျာမနီနိုင်ငံမှာလည်းကူးစက်မှုပေါင်း 28,000 ကျော်သွားခဲ့ပြီးဟိုတယ်တွေနဲ့တခြားအဆောက်အဦတွေကိုစေရုံတွေအဖြစ်အသွင်ပြောင်းပြီးကုသမှုတွေလုပ်ပေးနေရပါတယ်။တောက်ကြနေကတရုတ်နိုင်ငံအတွင်းမှာကိုရိုနာဗိုင်းရပ်စ်နောက်ထပ်ကူးသူမရှိကြောင်းကျန်းမာရေးတာဝန်ရှိသူတွေကြေညာခဲ့တဲ့အတွက်ဒီဗိုင်းရပ်စ်ပိုးစက်တွေတည်ရှိခဲ့တဲ့တရုတ်နိုင်ငံမှာရောဂါပိုးကူးစက်သူတယောက်မှမရှိခဲ့တဲ့ဒုတိယနှစ်မြောက်နေ့ဖြစ်လာခဲ့ပါတယ်။